နှစ်ရှည်ကြာဖြစ်နေတဲ့ရီမန်ပြည်တွင်းစစ်နဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရတဲ့အကျဉ်းသားရှေ့ရာကျော်ကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့၃ရက်ကြာအပြန်အလှန်လဲလှယ်မှုတွေပြီးစီးခဲ့ပြီလို့ICRC ပြည်ပကအီရန်ကနောက်ခံပေးထားတဲ့ဟူသီသဘောတို့ကြားသဘောတူညီချက်အနေနဲ့အကျဉ်းသားတစ်ထောင်ကျော်ကိုပြန်လွှတ်ပေးခဲ့မှုပါတယ်။အဲ့ဒီချိန်ကလေးကဆိုရင်တော့အခု၃ရက်ကြာဆောင်နေတဲ့အကျဉ်းသားလက်လက်ရေးအစီအစဉ်ဟာအခုဒီချိန်ထပ်ပြီးတော့ဖြစ်လာတာပါ။ပြည်ပကဖြစ်ပြီးကလေးကဆိုရင်တော့လူထောင်ကနန်းလောက်ဖမ်းဆီးထိန်းသိမ်းခံရရတယ်လို့ယူဆပြီးတော့ပျောက်ဆုံးနေကြသူတွေလည်းရှိပါတယ်။အခုလ ဆော်ဒီအာရဗီယာနိုင်ငံတွင်းကအကျဉ်းသားတွေကိုလေယာဉ်နဲ့ရီမန်မြို့တော်ဆန်သားကိုပို့ဆောင်ပေးမယ်လို့ဆော်ဒီအစိုးရလူခွင့်ရေးဒုဝန်ကြီးကပြောထားပါတယ်။နိုင်ငံတကာအသိအမှတ်ပြုလက်ခံထားတဲ့ဒီဆော်ဒီအစိုးရဟာနိုင်ငံရဲ့တောင်ပိုင်းကိုဆုတ်ပြီးတဲ့နောက်ပိုင်းဆော်ဒီအာရဗီယာနိုင်ငံထဲမှာရှောင်တင်းနေကြရပါတယ်။အဲဒီနောက်တော့ရီမန်စစ်ဟာဒေသအတွင်းမှာဆော်ဒီနဲ့အီရန်တို့ရဲ့ဂျာခန့်စစ်အသွင်ဆောင်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုဘက်ကဆော်ဒီကိုထောက်လိုင်းအထောက်ပံ့တွေမူလကပေးပါတယ်။ဒါပေမဲ့လည်းဆော်ဒီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာသေဆုံးမှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအဲ့ဒီအကူအညီထောက်ပံ့မှုတွေကိုပြန်ရုပ်ခဲ့ပါတယ်ခင်ဗျာ။